ထိုင်းနိုင်ငံတောင်ပိုင်းချွန်ဖွန်းပြည်နယ်တဲကအမြန်လမ်းမှာဧပြီလ၄ရက်နေ့နေ့လယ်၂နာရီအချိန်ကအမြန်လမ်းရဲတပ်ဖွဲ့ကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာ89ယောက်ကိုလူကုန်ကူးသူတွေကကားသုံးစီးနဲ့အလုံးပိတ်ပြီးမောင်းနှင်လာစဉ်မှာတော့အမြန်လမ်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါပထမအဆုံးကားတစ်စီးကိုမတင်ငါဖြစ်ပြီးတားဆီးစစ်ဆေးရာကနေနောက်ကားနှစ်စီးကိုပါလိုက်လံဖမ်းဆီးနိုင်ခဲ့တာဆိုပြီးထိုင်းရဲရာရှိဂျေရဖတ်ဘူထောင်းကသတင်းတောက်တီကိုပြောပြပါတယ်ကျွန်တော်တို့လူ30ပါတဲ့ကားကိုစတင်ဖမ်းမိချိန်အလုံးပိတ်ကားကိုဖွင့်လိုက်တဲ့အခါမှာတော့ကားပေါ်မှာပါလာသူတွေအများစုဟာအပူဒဏ်ကြောင့်ငေါ့အလုံးပိတ်ထားတာကြောင့်ပါအော့အန်နေကြပါတယ်တတိလက်နေသူတွေကိုလည်းတွေ့ရပါတယ်ကံကောင်းတာကတော့ရဲတပ်ဖွဲ့ကအချိန်မီတွေ့ခဲ့လို့ပါဒီထက်အချိန်ကြာမယ်ဆိုရင်တော့အသက်ဆုံးရှုံးမှုတွေပါဖြစ်မှာပါဆိုပြီးပြောသွားပါတယ်တရားမဝင်ရိုဟင်ဂျာတွေကိုတဲဆောင်လာတဲ့ထိုင်းနိုင်ငံသား၄ဦးကိုလည်းဖမ်းဆီးစစ်ဆေးနေပါတယ်အခုဖမ်းပြီးတဲ့ရိုဟင်ဂျာ89ဦးဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကနေလာခဲ့ကြတာဖြစ်ပြီးသူတို့တွေကိုမဲဆောက်ကဂိုဒေါင်တစ်ခုမှာနှစ်ရက်ကြာထိန်းထားစဉ်မှာအစာရေစာမစားကြရဘူးလို့လဲဖမ်းဆီးခံရတဲ့ရိုဟင်ဂျာတွေကစကားပြန်ကတဆင့်ပြောသွားပါတယ်အခုလိုလာရတာကတော့မြန်မာနိုင်ငံမှာအလုတ်ကန်အခက်အခဲတွေကြောင့်မလေးရှားမှာအလုတ်လုပ်ဖို့အတွက်အင်ချမ်းမြေတွေရောင်းပြီးပေါင်ပြီးလာခဲ့ကြတာလို့ဆိုပါတယ်တချို့ကလည်းမလေးရှားကဆွေမျိုးတွေစီကနေပို့တဲ့ငွေနဲ့တဦးကိုဘတ်ငွေ3000စီလူပွဲစားတွေကိုပေးခဲ့ရတယ်ဆိုပြီးရဲတပ်ဖွဲ့ထံမှထွက်ဆိုခဲ့ကြပါတယ်။အခုဖမ်းမိတဲ့ရိုဟင်ဂျာတွေကိုချုံဖွန်းပြည်နယ်ကရဲစခန်းမှာထိန်းသိမ်းထားပြီးနိုင်ငံတွင်တရားမဝင်ဝင်ရောက်လာမှုနဲ့အရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းအန်နာဘိုင်းကပြောဆိုခဲ့ပါတယ်ရှင်။